စစ်တပ်ကအုပ်ချုပ်နေတဲ့မြန်မာနိုင်ငံရဲ့အခြေအနေတွေတိုးတက်ကောင်းမွန်လာရေးအာဆီယံအဖွဲ့ရဲ့ဆောင်ရွက်မှုတွေကိုဂျပန်အစိုးရကပံ့ပိုးပေးသွားမယ်လို့ဂျပန်နိုင်ငံသားရေးဝန်ကြီးယိုရှိမတ်ဆာဟာယာရှိကကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကိုမနေ့စနေနေ့ကပြောကြားလိုက်ပါတယ်နိုင်ငံသားရေးဝန်ကြီးဟာယာရှိဟာဝန်ကြီးချုပ်ဟွန်ဆန်နဲ့ဖနွန်ပင်မြို့မှာတွေ့ဆုံခဲ့တာပါစစ်ကောင်စီကဒီမိုကရေစီအရေးတက်ကြွလှုပ်ရှားသူလေးကိုကွပ်မြစ်လိုက်တဲ့လို့ရတဲ့ပတ်သက်လို့ဂျပန်အစိုးရအနေနဲ့အထူးပဲစိုးရိမ်ပူပန်မိတယ်ဆိုတာကိုဝန်ကြီးချုပ်ဟွန်ဆန်နဲ့ဖနွန်ပင်မြို့မှာတွေ့ဆုံစဉ်ပြောကြားခဲ့တယ်လို့ဂျပန်နိုင်ငံရဲ့ဌာနကသတင်းထုတ်ပြန်ပါတယ်ဂျပန်နိုင်ငံရဲ့ကန့်သက်ချက်မရှိကူညီပံ့ပိုးပေးမှုတွေကိုကျေးဇူးတင်ကြောင်းပြောကြားခဲ့တဲ့တစ်ချိန်တည်းမှာပဲမြန်မာနိုင်ငံကရှေ့မတိုးနောက်မဆုတ်ဖြစ်နေတဲ့အခြေအနေတွေတိုးတက်ပြောင်းလဲလာအောင်ဂျပန်နိုင်ငံနဲ့လက်တွဲဆောင်ရွက်သွားမယ်လို့ဝန်ကြီးချုပ်ဟွန်ဆန်ကလည်းပြန်လည်ပြောကြားခဲ့ပါတယ်ဒီမိုကရေစီအရေးတက်ကြွလှုပ်ရှားသူတွေကိုစစ်ကောင်စီကအကြမ်းဖက်နှိပ်ကုပ်နေချိန်မှာပဲမြမအရေးပြေလည်နိုင်ဖို့အာဆီယံအဖွဲ့ရဲ့အလဲကျဥက္ကဋ္ဌအဖြစ်တာဝန်ယူထားတဲ့ကမ္ဘောဒီးယားကစ조사ဆောင်ရွက်နေတာပါကမ္ဘောဒီးယားဒုတိယဝန်ကြီးချုပ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ပရတ်စခွန်ဟာစစ်ကောင်စီတာဝန်ရှိသူတွေနဲ့တွေ့ဆုံဖို့အခုနှစ်တွင်းမြန်မာနိုင်ငံကိုနှစ်ကြိမ်တွားရောက်ခဲ့ပြီးဖြစ်ပါတယ်။ဒါပေမဲ့ပြည်သူလူထုကရွေးကောက်တင်မြှောက်ထားပြီးမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူလိုက်တဲ့မနစ်ဖေဖော်ဝါရီလ၁ရက်နေ့ကတည်းကဖမ်းဆီးထိန်းသိမ်းခံထားရတဲ့ဒေါ်ဆန်းစုကြည်နဲ့တော့တွေ့ဆုံခွင့်မရခဲ့ပါဘူးခင်ဗျာ။